ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကသူဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းဆွေးနွေးဖို့အသင့်ဖြစ်နေကြောင်းဒါပေမဲ့တကယ်လို့သဘောတူညီချက်တစုံတရာမရခဲ့ဘူးဆိုရင်တော့ဒါဟာတတိယကမ္ဘာစစ်ဖြစ်မဲ့သဘောပဲလို့လည်းသတိပေးလိုက်ပါတယ်။ဒါအပြင်ညှိနှိုင်းမှုတွေမလုပ်ဖဲနဲ့တော့ဒီစစ်ပွဲကိုရပ်ပစ်နိုင်မှာမဟုတ်ဘူးလို့လည်းယူကရိန်းသမ္မတက American CNN ရုပ်သံကမေးမြန်းခံမှာပြောကြားလိုက်တာပါ။ယူကရိန်းရဲ့အချုပ်အခြာနယ်မြေပိုင်ဆိုင်မှုနဲ့တရားမျှတမှုပြန်ပြီးရစေဖို့အလုံးစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့အတွက်ရုရှားအစိုးရကိုယူကရိန်းသမ္မတကတောင်းဆိုနေတာဖြစ်ပါတယ်။ NATO မဟာမိတ်အဖွဲ့ရဲ့ယူကရိန်းကမဝင်ဘဲနေဖို့အပြင်ယူကရိန်းကဘယ်ဘက်မှမလိုက်ဘဲဂျာနီရဲ့အတွက်နှစ်ဖက်သဘောတူညီချက်ရဖို့နှိစက်လာပြီလို့ရုရှားယူကရိန်းတို့ကြားလက်ရှိဆွေးနွေးပွဲတွေမှာရုရှားဘက်ကကိုယ်စားလှယ်ဖြစ်နေဆောင်ရွက်နေသူကမကြသေးခင်ကပဲပြောကြားခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မှာပဲယူကရိန်းတောင်ပိုင်းကရုရှားတပ်တွေဝိုင်းထားတဲ့မရီပိုကဒုက္ခသည်400လောက်ခိုလုံနေတဲ့အမှုပညာကျောင်းတစ်ကျောင်းကိုရုရှားတပ်တွေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒီအဆောက်အဦပျက်စီးခဲ့ရကြောင်းမရီပိုမြို့ကောင်စီကပြောပါတယ်။အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ကတော့အရသားတွေကိုရုရှားတပ်တွေကရရဆက်ဆက်တိုက်ခိုက်လာတာဟာသူတို့ရုရှားစစ်တပ်ရဲ့ထိုးပေါက်မှုတွေနှောင့်နှေးလာတာကြောင့်လို့သူထင်ကြောင်းပြောပါတယ်။ယူကရိန်းနိုင်ငံတစ်လွှားဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းနိုင်ငံသားတွေကအမေရိကန်နဲ့နေတိုးမဟာမိတ်အဖွဲ့တွေကပေးတဲ့လက်နက်တွေနဲ့ဆက်ပြီးခုခံတွန်းလှန်နေတဲ့အတွက်သူတို့ရဲ့ထိုးဖောက်မှုတွေအယားမထင်ပဲဖြစ်နေတာတွေ့ရကြောင်းလဲဝန်ကြီးအော့စတင်ကပြောပါတယ်။